မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာမြန်မာ30လောက်ဖမ်းခံလိုက်ရတယ်လို့မြန်မာရေးလှုပ်ရှားသူတွေကပြောပါတယ်။ UNHCR ကအမခံပေးရင်လွတ်တာလည်းရှိတယ်လို့ဆိုပါတယ်။မလေးရှားလက်ဝက်ကရဲ့ Obrosi စစ်စီအရာအဖမ်းဆီးပြီးအကြောင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့ကမြန်မာတွေအများစုနေထိုင်နေတဲ့ဘူကစ်ပင်တန်ဆိုတဲ့နေရာကတိုက်ခန်းတစ်ခုကိုမလေးရှားအနာပိုင်တွေကနိုဝင်ဘာလ6ရက်နေ့ကအင်အား90လောက်နဲ့အော်ပရာစီစစ်စင်ရေးလုပ်ပြီးဝင်ရောက်စီးနှင်းဖမ်းဆီးခဲ့ရမှာတရားမဝင်အထောက်ထားမဲ့မြန်မာ30လောက်အဖမ်းခံရတယ်ဆိုပြီးမြန်မာအရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ
်အမြန်မာအယောက်30လောက်ပါသွားပါတယ်အမအလုံးတော့စုစုပေါင်းတော့80အယောက်80ကျော်ပေါ့နော်အမအဲ့တည်းမှာမြန်မာအယောက်30ကျော်လောက်ပါသွားတယ်အမဘုခေပင်နန်းဆိုတော့ဒါမျိုးလေကောင်းပွဲပေါ့နော်အဲ့နေရာမှာ UN ကကန်တဲ့လူတွေရောထောက်ထားမရှိတဲ့လူတွေရောပတ်ဖို့ကန်ဆောင်တဲ့လူတွေရောပေါ့နော်အလွာဆုံးလူလူဆောင်ရှိကြပါတယ
်စစ်ဆေးခံရသူ150လောက်ရှိပြီးအဲ့ဒီထဲကမှအထောက်ထားမရှိသူမြန်မာ30အပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသား24ဦးနီပေါ်နိုင်ငံသား10ဦးအင်ဒိုနီးရှားနိုင်ငံသား9ဦးထိုင်းနဲ့ပါကစ္စတန်ကတဦးစီနဲ့စုစုပေါင်း82ဦးဖမ်းဆီးခံရပါတယ်ဖမ်းဆီးခံရသူတွေကတော့မလေးရှားလက်ဝကထိန်းသိမ်းစခန်းကိုပို့ဆောင်သွားမှာဖြစ်ပြီးပြည်ထောင်ကြခံပြီးွားပြီဆိုရင်မြန်မာပြည်ကိုပြန်လွှဲပြောင်းလို့ရှိတယ်လို့လည်းပြောပါတယ်။
ဒီနီးစပ်ရာဒီ immigration ထောင်တွေကိုပို့ပါပေါ့နော်။အဲဒါဆိုတော့ဘုံလုံးတော့နီးစပ်ရဲစခန်းကိုပို့မယ်။ရဲစခန်းကနေမှတစ်ဆင့် immigration camp ကိုပို့မယ်။ immigration camp ကနေပြီးတော့မှတရားရုံးကိုတင်မယ်ပေါ့။ဆိုတော့များသောအားဖြင့်လည်းတစ်ခါနေကြရင် immigration camp ထဲမှာပဲတရားတင်လိုက်ကြတယ်ပေါ့နော်။ immigration တရားရုံးပေါ့နော်။အဲ့မှာတင်လိုက်တယ်ဆိုတော့အကနေရောမှာတစ်ဆင့် UNHCR ကနေရောမှာအမကန်ပေးလို့ရတဲ့လူတွေကတော့ UNHCR အမကန်ပေးရင်လွတ်ကြတယ်ပေါ့တချို့ကြတော့လေညာတော့အပြင်အခုမလေးရှားအစိုးရက UNHCR ကိုအမဆန်ပေးလို့မရအောင်သူတို့ကကန့်တတ်ထားတော့အခုဆိုရင်တော့ဒါသူတို့ထောင်တဲ့3လလောက်ကြပြီးသွားရင်မြန်မာပြည်ပြန်ပို့တယ်ပေါ့
မလေးရှားနိုင်ငံမှာအထောက်ထားမဲ့မြန်မာတွေအများအပြားရှိပြီးဒီရက်ပိုင်းမှာပဲမလေးရှားလက်ဝကရဲ့ Operation စစ်စင်ရေးတွေကဂျိုဟိုအီပို့ပြည်နှန်းဆတဲ့နေရာတွေမှာလည်းဒီတစ်ပတ်အတွင်းအဖမ်းဆီးတွေရှိနေတယ်ဆိုပြီးမလေးရှားရောက်မြန်မာတွေကပြောဆိုခဲ့ပါတယ်ရှင်